PNB နဲ့မြောက်ရီခရိုင်တွင် KN လက်နက်ကင် KNU တပ်မ6ထိန်းချုပ်ရာ4ကီကောဒေသထဲမှာ KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတက်တွေကြားဒီနေ့ဒီဇင်ဘာ30ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်အဲ့ဒီတိုက်ပွဲအတွင်းနှစ်ဖက်စလုံးမှာလည်းအပြန်အလှန်ဖမ်းဆီးခံရတာတွေရှိခဲ့ပါတယ်။ဒါပြင်ဒူပလာယာခရိုင်ကော့ကရိတ်မြို့နယ်တဲမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။ကင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုတော့ VOA သတင်းတော့မယေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်မြဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ထားတဲ့လေးကီကော်ဒေသမှာဒီနေ့ဒီဇင်ဘာလ30ရက်နေ့မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။စစ်ကောင်စီတပ်နဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မ6ကတပ်ရင်း78ကရင်မျိုးသားကာကွယ်ရေးတပ် KNDO ဗဟိုတပ်ခွဲနဲ့ MUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ကစင်ကျူတပ်ရင်းတို့ကြားတိုက်ပွဲတွေဆက်ဖြစ်နေတာပါ 6K ကအမြောက်ကုန်း 6K ကအုပ်ချုပ်ရေးမှုယုံ 6K ကစာတင်ကျောင်းနေရာတွေမှာစခန်းတိုင်လာတဲ့စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားမှာမနဲ့အစောကြီးကတည်းကတိုက်ပွဲတွေဖြစ်နေပါတယ်စစ်ကောင်စီဘက်ကနေနေကြားဆောင် BGF တပ်တချို့လည်းပူးပေါင်းတိုက်ခိုက်တာတွေရှိသလိုဒုက္ခသည်တွေကိုနေရပြန်ဖို့လာခေါ်တာတွေရှိတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တူဖြစ်တဲ့ကိုစောမုံကပြောပါတယ
်။မိကိကောကအဲဒီမနေ့ကလေးကဖြစ်တာတိုက်ပွဲကနေတိုင်းဆက်ဆက်ဖြစ်နေတယ်။ဟုတ်ကဲ့။မနေ့ကတည်းလည်းဖြစ်တယ်ဒီနေ့လည်းဖြစ်တယ်ဒီနေ့လည်းဖြစ်တယ်။ဒါကဟို BGF ကလည်းဝင်ပါလာပြီ။ BGF ကဟိုဒီတောင်ရင်းမြစ်ကမ်းမှာပဲချမ်းမှာကိုအောင်နေတဲ့ဒုက္ခတွေကိုရှေ့ပြောင်းသွားဖို့ဟိုလူကြီးကအေးချမ်းသွားပြီးဒါမှမရှိတော့ဘူးဒီမက်ထော်သမီးတို့ဘာလို့မနေလို့ရပြီဆိုတော့အတင်းလာခေါ်တာနောက်ပြီးတော့အဲ့ဒါကိုပြရုပ်လုပ်တာပါအမှန်တော့သူတို့ထိန်းချုပ်နေတာမဟုတ်ပါဘူ
းစစ်ကောင်စီဘက်ကတော့လေးကေပေါ်ဒေတာကိုလုံခြုံရေးရထိန်းချုပ်နိုင်ပြီဖြစ်လို့ဒေတာကစစ်ပြေးဒုက္ခတွေတချို့နေရပြန်လာနေကြတယ်ဆိုပြီးဗုဒ္ဓဘူးနေ့ကသတင်းထုတ်ပြန်ပါတယ်ဒီနေ့ကြာသပတေးနေ့ဖြစ်တဲ့လေးကေကော်တိုက်ပွဲအတွင်းနှစ်ဖက်လုံးအပြန်အလှန်ဖမ်းဆီးခံရမှုတွေရှိခဲ့ပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တချို့ကိုစစ်တပ်ဘက်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့စစ်ကောင်စီတပ်သားတချို့ကိုလည်း KNU ဘက်ကဖမ်းမိထားပါတယ်အခုလိုမျိုးမြဝတီခရိုင်နယ်ကလေးကေကော်မှာတိုက်ပွဲဖြစ်တယ်လို့ဒူပလာယာခရိုင်နယ်ကကော့ကရိတ်မြို့နယ်ထဲမှာလည်းစစ်ကောင်စီဘက်ကထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲတွေဖြစ်နေပါတယ်
ကော့ကရိတ်မှာကတို့ကျွန်တော်ကော့နွယ်ကနေဝင်လာရင်မျိုးဟောင်းရောက်ပဲလေမျိုးဟောင်းကကျွန်တော်အရင်ကတည်းကတက်ဆွဲတာတက်ဆွဲတာဆိုစခန်းခိုင်မှာတော့မဟုတ်အဲအဲ့နေရာကိုသူတို့တက်လာတော့ဒီဟာတိတိတိုက်ပွဲဖြစ်တယ်ကော့နွယ်ကျော်လာပြီကော့နွယ်ကိုကျော်လာပြီမျိုးဟောင်းဆိုတဲ့နေရာရှိတယ်ဒီကျွန်တော်စိုက်တုံကော့ကရိတ်ကားလမ်းရဲ့ဒီအရှိတ်ချမ်းကြမှာပေါ့နော်အဲ့ရွာသားတွေကတော့နီးစပ်ရနေရာကိုရှောင်ပုံးကြတာပေါ့ဟိုတိုးတဲ့တောင်ထဲမှာအဲ့လိုမျိုးအင်းတော်ကြီးရှိတယ်အင်းတော်ကြီးဘက်ကိုရှိကြောင်းကြတာအဲသူတို့ဖြစ်ကြောင်းထိုးတာတော့အတက်ပွဲဖြစ်တယ
်စစ်ကောင်စီတပ်ဘက်ကခလာရ2031နဲ့ခလာရ3103တက်ရင်ကရင်မျိုးသားလွတ်မြောက်ရေးတပ်တပ်မ6ဒူပလာယာခရိုင်တွေကတက်ရင်78နဲ့တက်ရင်29ပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဒီဇင်ဘာလ25ရက်နေ့ကတည်းကစတင်ဖြစ်ပွားခဲ့တာပါ 6K ကမြို့တည်အတွင်းမှာခိုလုံနေတဲ့စစ်တော်အမတ်2ဦးနဲ့အကြမ်းမဖက်အာဏာပိုင် CDM လုပ်ထားတဲ့ဝန်ထမ်း20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးရကနေဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးရကနေနောက်တစ်ရက်မှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်လေယာဉ်နဲ့ပါဘုံးကျဲတိုက်ခိုက်မှု၄ရက်ဆက်တိုက်လုပ်ခဲ့တာကြောင့်ထိုင်းနိုင်ငံဘက်ကစစ်ဘေးရှောင်ဒုက္ခသည်တပေါင်းကျော်ထွက်ပြေးခဲ့ကြရပါတယ်။မြန်မာပြည်တွင်းမှာလည်းစစ်ဘေးရှောင်တောင်ကနန်းလောက်ဟာအိုးအိမ်ဆုံးခွာပြီးတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်ရှင်။